မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံကရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနိုင်ငံဘက်ကိုတင်းချောင်ခိုးလုံလာတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအိန္ဒိယနိုင်ငံဗဟုအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကနေဇတ်လှုပ်ရှားအတန်ရာဖြစ်ခေါ်အိန္ဒိယနိုင်ငံကိုင်တပ်ဖွဲ့တွေကိုညွှန်ကြားလိုက်တာပါဒီညွှန်ကြားချက်မှာတော့တရားဝင်ဗီဇာနဲ့ခီးတောင်းလာခွင့်မရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့အိန္ဒိယနိုင်ငံကိုလုံးဝအဝင်မခံဖို့ပါရှိတာဖြစ်ပါတယ်ဒီညချင်းနဲ့ပတ်သက်ပြီးညဒေလီမြို့မှာဒုက္ခတဲ့အဖြစ်နေထိုင်တဲ့မြန်မာနိုင်ငံကဥညွထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်မြင်တော့သူတို့ကတော့ဗာဒီကန်ဒီတော့လို့တော့ဖြစ်မှာမဟုတ်ဘူးဘယ်လိုဆိုရဒီဒီဒီသူ့ရတဲ့ပါဒီတဲ့ပြောရလဲနောက်ထပ်ဒုက္ခတွေကြီးဝင်လာတာကိုမကြိုက်ဘူးပေါ့ဗျာဘယ်လိုရှိနေတာလဲဝိညာဉ်ပါဝင်ကျွန်တော်တို့တော့ဟောသူကပြန်ဖို့ကိုစဉ်းစားနေတာဘူးနောက်ထပ်အများကြီးရောက်လာမှာဘယ်လိုလဲပေါ့ရှိတယ်ကျွန်တော်မြင်တော့ဗျာအဲ့လိုဒီအခြေဆုံးဒီမိုကရေစီနိုင်ငံအနေနဲ့ရောအိန္ဒိယနိုင်ငံအနေနဲ့ရောလူတိုင်းရဲ့စံနာတဲ့ရှုတော့ရနေတော့အဲဒါတော့စဉ်းစားတော့စဉ်းစားပြနေလို့ဖြစ်မှာပေါ့ဗျာဘာလို့ဝင်လာရင်လုံးဝကြီးပိတ်ထားတာမဟုတ်ဘဲနဲ့ယာယီအားဖြင့်လည်းတော့ဘလုံးလုံးတူဖို့တော့လူပဲ
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းချောင်လာသူတွေကိုရာဂျစ်ဂန္ဒီဦးဆောင်တဲ့ကွန်ဂရက်စ်အင်အစိုးရကလက်ခံထားခဲ့တာပါ။လက်ရှိမှာတော့အိန္ဒိယနိုင်ငံမှာ BJP ပါတီကအာဏာရရှိနေတာဖြစ်ပါတယ်။ညူဒေလီရောက်မြန်မာဒုက္ခသည်တွေအနေနဲ့ကတော့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအိန္ဒိယအစိုးရအနေနဲ့အချက်၄ချက်ကိုဆောင်ရွက်ပေးဖို့မေတ္တာရပ်ခံဖို့စီစဉ်နေကြောင်းလဲဦးညွထွန်းကဆက်ပြောပါတယ်။
မြန်မာတော့ဆန္ဒပြတယ်ဆိုလို့ရှိရင်တော့ဒီဝင်ရုပ်ရုံကိုကျွန်တော်တို့ထုတ်ပြန်ကြည့်ရတဲ့ဒီ statement တွေပဲပို့တာလို့ရှိတယ်။ကျွန်တော်တို့အဲ့လိုမျိုးစာပို့လို့စဉ်းစားနေတယ်။လောလောဆယ်စေစိုးအာဏာသိမ်းတာကိုမထောက်ခံဘူးပေါ့ဗျာ။နောက်တစ်ခုကတော့ကြံတဲ့နိုင်ငံကြီးတွေလိုပဲသူတို့နဲ့ကိုယ်ပေါင်းဆောင်ရွက်တာကိုမလုပ်ဘူး။နောက်တစ်ခုကအစီအရေးနဲ့ပတ်သက်ပြီးတော့ကိုယ်ပေါင်းဆောင်ရွက်နေတာဒီစစ်လက်နက်ကြီးတွေထောက်ပံ့နေတာကိုရပ်ဆိုင်းထားဘူး။ကျွန်တော်ဆိုတော့အတန်းမှမနေနိုင်လို့ထွက်ပြေးလာတဲ့လူတွေကိုပုံလုံးဝန်ပေးဖို့အထောက်ပံ့ပေးလို့ဆိုတာအဓိကအဲ့ဒီချက်တွေလည်းကျွန်တော်တို့တောင်းဆိုနေတော့တောင်းဆိုရဆိုတာလည်းမြင့်တရက်ခံနေလို့သိသာထားပါပဲ
မြန်မာနိုင်ငံချစ်တင်နယ်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကတော့မြန်မာဘက်ကနေအိန္ဒိယဘက်ကိုထွက်ပြေးလာကြသူတွေကိုယာယီခိုလုံရေးဆောင်ရွက်ပေးသွားဖို့ရှိနေကြောင်းပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်ငါကရိုက်တာသတင်းဌာနကိုပြောဆိုထားပါတယ်မြန်မာနိုင်ငံကချင်းပြည်နယ်စကိုင်းတိုင်းတို့နဲ့ဆက်ဆက်နေတဲ့မဏိပူရပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်လို့ကတော့မဏိပူရပြည်နယ်မြို့တော်အင်ဖာမှာနေထိုင်နေတဲ့ကိုသိန်းကအခုလိုတုံ့တက်ပြောဆိုပါတယ
်မီဒိုရန်နဲ့မတူတာကမဏိပူရ BJP အစိုးရပဲမဏိပူမှာခုနမီဒိုရန်ကတော့သူက MNF အစိုးရဖြစ်နေအဲ့ဒီဒီမှာကျတော့ဘူးစင်းရဲ့ policy ကိုသူကလည်းသူပြောင်းရမယ့်သဘောရှိအစိုးရအနေနဲ့လက်မခံရင်လည်းဒီရဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်လူမျိုးစုတွေကလက်ခံတယ်လို့ပြောရင်လည်းလူမျိုးစုတွေကသူ့ဧရိယာမှာသူလက်ခံနိုင်တယ
်။အိန္ဒိယနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဘ ਹੁ အစိုးရပြည်နယ်အစိုးရဆိုပြီးတတ်မှတ်ထားရမှာမဏိပူရပြည်နယ်ကဘ ਹੁ အစိုးရနဲ့ပါတီတစ်ခုတည်းဖြစ်ပြီးမီဇိုရမ်ပြည်နယ်ကတော့ပါတီမတူတာကြောင့်ကွဲလွဲနိုင်ကြောင်းမဏိပူရပြည်နယ်ကနေဆက်ဧရိယာတွေဟာမီဇိုဆိုမီကူကီစတဲ့လူမျိုးတွေကအများစုနေထိုင်တာဖြစ်တာကြောင့်သူတို့ရဲ့ဆုံးဖြတ်ချက်ကအဓိကကျနိုင်ကြောင်းပြောဆိုတာပါအိန္ဒိယနိုင်ငံနယူးဒေလီမြို့မှာလောလောဆယ်မြန်မာနိုင်ငံကတိုင်းရင်းသားဒုက္ခသည်3000လောက်နဲ့ဂျမူးကက်ရှမီးယားနဲ့ဟိုက်ဒရာဘတ်စတဲ့ပြည်နယ်တွေမှာရိုဟင်ဂျာခေါ်ရခိုင်ပြည်နယ်ကဒုက္ခသည်1000လောက်နေထိုင်နေသလိုနေဆက်ပြည်နယ်တွေဖြစ်တဲ့မီဇိုရမ်နဲ့မဏိပူရပြည်နယ်တွေမှာလည်း1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုအပြီးရောက်ရှိနေထိုင်တဲ့ကျောင်းသားမိသားစုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာ